အစ္စရေးနဲ့ဟားမတ်စ်အကြားပြစ်ခတ်ရက်စေးသဘောတူညီချက်ရဖို့အမေရိကန်၊အီဂျစ်နဲ့ကာတာတို့အပြင်းထန်ကြိုးပမ်းနေပေမဲ့ဂါဇာညီငယ်ရေးရည်မှန်းချက်ဟာပိုပြီးတော့ခက်ခဲလာပုံရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အပြစ်ခတ်ရက်စေးအလားအလာနဲ့ဒဇင်ကန်လူမျိုးကြီးနဲ့ပတ်သက်ပြီးတော့သတင်းတောက်တွေမြင်းမြန်းတဲ့နေရာမှာအချိန်ကြီးကပိုပြီးတော့ခက်ခဲလာတယ်ဆိုပြီးသမ္မတဘိုင်ဒန်ကအင်္ဂါနေ့မှာတုံ့ပြန်ပြောဆိုခဲ့တာပါ။အရှိလေပိုင်းဒေသမှာအမေရိကန်စစ်ဖက်ဖျန်းချက်ချထားမှုတွေတိုးလုံနေချိန်မှာပဲစီစဉ်ထားတဲ့အတိုင်းကာတာနိုင်ငံဒူဟာမှာဂျာလာရီနီဆွေးနွေးပွဲဖြစ်လာဖို့အမေရိကန်တာဝန်ရှိသူတွေကြိုးပမ်းနေပါတယ်။အီရန်ကနောက်ခံပြီးထားတဲ့ဟားမတ်စ်အဖွဲ့ကတော့သူတို့မတက်ရောက်ဘူးဆိုပြီးတော့ပြောနေပါတယ်။အီရန်ဘက်ကအစ္စရေးကိုလက်တုံ့ပြန်တက်ခိုက်နိုင်ခြင်းရှိတာကိုဟန်တားဖို့အဖြစ်ခက်ရက်စေးသဘောတူညီချက်ရဖို့ကအရေးကြီးနေပါတယ်။အီရန်နေမီတဲမှာဟားမတ်စ်ခေါင်းဆောင်တူလှုပ်ကြံခံရတာကြောင့်အီရန်ကလက်တုံ့ပြန်မယ်လို့ပြောဆိုနေပြီးတော့အစ္စရေးဘက်ကတော့ဒီကိစ္စမှာသူ့လက်ချက်ဆူပြီးတော့ဝန်ခံတာမရှိပါဘူး။လာမယ့်ရက်တွေအတွင်းသဘောတူညီမှုတစ်ခုရလာမယ်ဆိုရင်တော့အီရန်ကိုဟန့်တားနိုင်မယ်လို့မျှော်လင့်နေကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။အီရန်ဘက်ကကြီးကြီးမားမားတိုက်ခိုက်မှုတွေလှုပ်လာရင်အရှိလေပိုင်းပြည်ပခါပူကျေပြန့်လာမှာကိုအတော်များများဆွေးနွေးကြတာပါ။အမေရိကန်တန်တမာတွေကတော့အရှိလေပိုင်းဒေသကိုရောက်ရှိနေပြီးတော့ဒေသတွင်းတက်မှမှုရှော့ချနိုင်ဖို့ကြိုးပမ်းနေကြပါတယ်ခင်ဗျာ။